နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာမကြာမီရက်အပိုင်းအတွင်းတရုတ်အစိုးရရဲ့ဖိတ်ကြားချက်အရပီကင်းမြို့ကိုချစ်ချစ်ရေးခီးတွားရောက်ဖို့ရှိကြောင်းတနင်္လာနေ့ကထုတ်ပြန်ထားပါတယ်။တမတော်ကာဝေးဦးစီးချုပ်ရဲ့တရုတ်ခီးစဉ်အပြီးမှာချက်ချင်းဆိုသလိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာတရုတ်အစိုးရရဲ့ဖိတ်ကြားချက်အရပီကင်းမြို့
ဟုတ်ကဲ့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာတရုတ်အစိုးရရဲ့ဖိတ်ကြားချက်အရပီကင်းမြို့မှာကျင်းပမဲ့တရုတ်ကွန်မြူနစ်ပါတီနဲ့ပြည်ပနိုင်ငံရေးပါတီဝေးကြအစင်းမြင့်ခေါင်းဆောင်တွေဆွေးနွေးပွဲကိုတက်ရောက်ဖို့နဲ့နှစ်နိုင်ငံချစ်ကြည်ရဲ့မြင့်တင်ဖို့အတွက်အလို့တဘောချစ်ကြည်ရဲ့ခီးကိုမကြာမီကာလမှာတွားရောက်မှာဖြစ်ကြောင်းဒီနေ့သတင်းထုတ ကိုတွားရောက်မဲ့ခီးစဉ်ကိုတော့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်မြန်မာနိုင်ငံကိုပြန်လည်ရောက်ရှိပြီးနောက်တရက်မှာထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးဗမာပြည်ကွန်မြူနတီပါတီရဲ့ပြောရေးဆိုခွင့်ရှိသူရဲဘော်ဖိုးတန်ချောင်းကအခုလိုသုံးသပ်ပြောဆိုပါတယ
်။ကျွန်တော်မြင်နေတာကတော့ဗျာသူတို့ UP ကဗမာပြည်ဒီကောင်းဆောင်ပိုင်းကိုအနားလေဆုံးလူပြောရမယ်လို့ထင်တယ်။ဗမာပြည်ရဲ့အခြေအနေပဲသူတို့အတိဆုံးပဲ။အဲ့ဒါအပြင်ဒီနေ့အခါကာလမှာသူတို့ရဲ့ဒီကျုံနဲ့တခုလမ်းညာတစ်ကြောင်းဆိုတာအစီမံကိန်းရဲ့ဗမာပြည်ကိုလည်းအင်္ဂလာအယုံဆိုင်နေတဲ့ချင်းအဲ့လိုခါမှာသူတို့တိုက်ပြည်အတွက်လိုအပ်တဲ့ဟာတွေကိုအကောင်အထည်ဖော်နိုင်ဖို့အတွက်ဗမာပြည်နဲ့ရင်းနှီးအောင်အတင်းပြွန့်လုပ်နေရလို့ထင်တယ
်။နိုင်ငံတော်အတိုင်းပင်ခံရဲ့ခီးစဉ်အတွင်းမှာကျုံနိုင်ငံဘက်က One Road One Belt ခေါ်ကစ်တစ်ပူလာမစီမံကိန်းပြင်လက်ရှိမြန်မာစိုးရအပေါ်နိုင်ငံတကာကဖိအားပေးနေတဲ့ရခိုင်အရေးအရှင်းမြောက်နယ်စပ်ဒေသငင်းချိုင်းရေးနဲ့မြစ်ဆုံရေကာတာစီမံကိန်းအရေးတွေထက်သွင်းဆွေးနွေးနိုင်ကြောင်းလည်းသုံးသပ်ပါတယ်။မြစ်ဆုံရေကာတာစီမံကိန်းနဲ့ပတ်သက်လို့ဆွေးနွေးပွဲရှိကြောင်းကိုရဲဘော်ဖိုးတန်ချောင်းကအခုလိုဆက်ပြောပါတယ
်။မြစ်ဆုံကိစ္စနဲ့ပတ်သက်လို့တိကျတို့ရင်းနှီးမြှုပ်နှံထားတဲ့အားလည်းအများကြီး။အဲ့တော့သူတို့အဲ့ဒါကိုဗမာပြည်ဘက်ကယက်တိပြမဖြစ်မချင်းသူတို့ကအတင်းလာသမျှလူတိုက်တွန်းနေဦးမှာပဲလို့ကျွန်တော်တို့အဲ့လိုပဲထင်တယ်။ဒီဘက်ထဲမှာတော့သူတို့ကျွန်တော်တရုတ်နေဆက်ရှိတဲ့ကုံတွေကြီးအရသာတွေဖြစ်ကြတာတော့အဲ့ဒီကိစ္စကိုသူတို့ညှို့လင်းညှထားတော့မယ်ဆိုတဲ့သဘောမျိုးပဲ
။တရုတ်မြန်မာဆက်ဆံရေးဆောင်ပါတွေရေးသားတဲ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းတီဘောကမြစ်ဆုံရေးနဲ့ပတ်သက်ပြီးဖြစ်လာနိုင်တဲ့အလားအလာကိုအခုလိုတုံ့တက်ပါတယ်
။ကျွန်တော်တို့နိုင်ငံကလည်းရင်းမြုံနံမှုတွေမဝင်နဲ့အထက်မှာအလက်စစ်တာလုံလုံလောက်လောက်မရှိတာကအကြောင်းအချက်တစ်ခုဖြစ်တယ်။အဲ့တော့ဒီပြဿနာကအရင်ဆိုရလက်ထက်မှာပြည်သူလူကဝိုင်းဝန်းဆန့်ကျင်ကြတယ်ဆိုတာမှာအကြောင်းအချက်တစ်ချက်ကအရင်စစ်ဆိုရကိုပြည်သူလူကယုံကြည်မရှိဘူးဆိုဒီနိုင်ငံရဲ့တင်ရသာတာကိုဒီပေါ်ပေါ်နဲ့ရောင်းလိုက်တယ်ဆိုတဲ့အမြင်လည်းရှိတာပေါ့။အဲ့တော့ဒေါက်ဆန်းစုကြည်အနေနဲ့ဒီဟာကိုကျွန်တော်တို့စာချုပ်ကိုပြန်ပြီးတော့ပြင်ဆင်ပြီးတော့ဟိုချုပ်ဆိုတာပဲဖြစ်စေအကျိုးမြတ်ခွဲဝေမှုကိုပြန်ပြင်ဆင်တာပဲဖြစ်စေကိုယ့်အတွက်လည်းအဆင်ပြေသူ့အတွက်လည်းအဆင်ပြေတဲ့ဟာမျိုးတစ်ခုခုတော့အပြောင်းလဲလုပ်ပြီးဆက်လုပ်လိုက်မယ်လို့ကျွန်တော်အဲ့လိုသုံးသပ်မိပါတယ
်ဒီကနေ့ထုတ်တမရော်ပိုင်းမြောက်ရီသတင်းစာမှာတော့တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကကျုံနိုင်ငံတမရာနဲ့တွေ့ဆုံစဉ်မှာ Three Gorge Dam မြစ်ချင်းသုံးသွယ်ရေကာတာတည်ဆောက်မှုနဲ့ပတ်သက်ပြီးချီကျူးပြောဆိုခဲ့တဲ့အချက်တွေကိုထက်သွင်းဖော်ပြထားသလိုမြစ်ချင်းသုံးသွယ်ရေကာတာဓာတ်ပုံတွေကိုပါဖော်ပြထားပါတယ်